တက်တော်58နှစ်ရှိပြီဖြစ်တဲ့ဆရာတော်လူကတ်ဟာ UWSA ဝဒေတာမှာ2012ခုနှစ်ကနေ2018ခုနှစ်အထိသာသနာပြုခဲ့တာပါဝဒေတာမှာအများစုကနတ်ကိုးကွယ်ယုံကြည်ကြသူတွေဖြစ်ပြီးခရစ်ယာန်ဗုဒ္ဓဘာသာနဲ့အစ္စလာမ်ဘာသာကိုးကွယ်ယုံကြည်ကြသူတွေလည်းရှိပါတယ်ဝဒေတာအုပ်ချုပ်ရေးပိုင်းတာဝန်ရှိသူအတော်များများကတော့နတ်ကိုးကွယ်ကြသူတွေဖြစ်တယ်လို့ UWSA ရဲ့လာရှိုးဆက်ဆံရေးယုံတာဝန်ခံဦးညီရန်ကပြောပါတယ်2018စက်တင်ဘာမှာခရစ်ယာန်ဖျားเจ้าတွေကိုပိတ်သိမ်းပြီးခရစ်ယာန်ဖုန်းတော်ကြီးတွေနဲ့သီလရှင်တွေကိုထွက်ခွာစေခဲ့တဲ့ဖြစ်ရလဲရှိခဲ့တဲ့ဒေသပါဝါကိုပိုင်အုတ်ချုပ်ခွင်းရနယ်မြေတဲကမိုင်းမော်ဝင်းခေါင်ပန်ဆန်းပန်ဝိုင်းစတဲ့မြို့တွေမှာကက်သလစ်ဖုန်းတော်ကြီးတွေနေထိုင်တဲ့နေရာတွေရှိပြီးဖျားရှိခိုးเจ้าတွေကတော့မရှိဘူးလို့သိရပါတယ်ဖာသာလူကတ်ကဝင်းခေါင်မြို့မှာသာသနာတော်ဝင်ထမ်းဆောင်ခဲ့ဘူးသူပါဝင်းခေါင်မြို့မှာမြမအစိုးရထက်တန်းကျောင်းရှိပြီးကျောင်းတက်နေတဲ့ကလေးငယ်တွေကိုစာတင်ကြားပေးရတာဖြစ်ပါတယ်ဖာသာလူကတ်ကြောင့်ဖာသာစိုးနိုင်ပြောပြတာက
1996မှာသူဘုန်းကြီးဖြစ်တာပေါ့နော်ဘုန်းကြီးဖြစ်တယ်မဟုတ်သူဘုန်းကြီးဖြစ်တာ25နှစ်ရှိသွားပြီအဲ25နှစ်တော့မှာတော်တော်များများတော့သူကတော့ဒီအနီးစခန်းမှာရှိတဲ့ဒီရန်ဖြစ်တင်ကျောင်းမှာရတင်တန်းကျောင်းသားလေးတို့သူစပြန်တင်ရတာများတယ်ပေါ့နော်အဲ့မှာများတယ်အဲ့မှာလည်းသူရိုးမျိုးမျိုးယူခဲ့ပါတယ်စီကန်ထင်းနေယူခဲ့တယ်ဘာနာထင်းယူခဲ့တယ်လက်ထောင်နေနေယူတယ်နောက်သူကျောင်းဘုန်းကြီးတော်ဝင်တဲ့သူယူခဲ့တယ်ပေါ့နော်ဘလို့ရှိရင်အဲ့ဝါပီတာနာထဲမှာလည်းသူနေတဲ့6နှစ်တော့သူတော်ဝင်ထမ်းဆောင်ခဲ့တာရှိတယ်အတူလို့ခဲ့ပါအရင်ရောလို့ပေါ့နော်ထင်းထင်းပေါ်ပေါ်ရွှေချွန်ချွန်ကြီးလို့တော့အဲပေါ်ပေါ်ပြင်းတော့မရှိဘူးဒါမှမဟုတ်သူလို့ရမယ်လှုပ်ဆက်ရှက်လုပ်ငန်းတွေကိုသူကြီးရေပြုံပြုံနဲ့လှုပ်ဆောင်ခဲ့ပေးတယ်ပေါ့နော
်လက်ရှိဝါဒေတာတွေကလာဟုခရစ်ယာန်ဖျားเจ้าတွေကိုပြန်ဖွင့်ွင့်ပေးနေပြီဖြစ်တဲ့အတွက်ကျေးရွာတွေကဖျားเจ้า50နီးပါးပြန်ဖွင့်ထားပြီလို့ဆိုပါတယ်ဝါဒေတာတွေမှာလာဟုခရစ်ယာန်ဖျားเจ้า60ကျော်ရှိတဲ့အထက်ကလူနေထိုင်မှုနည်းပါးတဲ့ကျေးရွာတွေကဖျားเจ้าတွေကိုသာပြန်ဖွင့်ွင့်ပေးခဲ့တာဖြစ်ပါတယ်ပန်ဆန်းမိုင်းပေါက်ဟိုတောင်းမိုင်းပြင်စတဲ့မြို့ပေါ်ကဖျားเจ้า20ကျော်ကတော့ပြန်ဖွင့်ဝင်မရသေးဘူးလို့သိရပါတယ်ကက်သလစ်အသင်းတော်အနေနဲ့ဝါဒေတာမှာဘာအမှားအယွင်းမှကျူးလွန်တာတွေမရှိတဲ့အတွက်ကက်သလစ်เจ้าတွေပြန်ဖွင့်ဝင်ရဖို့စူးစမ်းဆောင်ရွက်နေတယ်လို့ဖာသာစိုးနိုင်ကပြောပါတယ်လာရှိုးကက်သလစ်သာသနာပိုင်ဆရာတော်ဖီလစ်ကလက်ရှိအချိန်ထိတော့ဝါဒေတာတွင်းကကက်သလစ်เจ้าတွေပြန်ဖွင့်ဝင်မရသေးဘူးလို့ပြောပါတယ
် 2018 September လကိုရီးယားသူကယုံစားကြီးကုန်လုံးကိုပြန်ခိုင်းလိုက်တယ်လေအဲ့လိုရှိပါတယ်အခုအချိန်ထိတော့ဘယ်နှစ်ဘယ်အချိန်အခါမှာပြန်ဖို့မယ်ဆိုတာလဲကျွန်တော်တို့ကိုယ်ပါမှလည်းအကြောင်းကြားလာလားမျိုးလဲမရှိသေးဘူ
းလက်ရှိလာရှိုးကက်သလစ်သာသနာပိုင်ဟာဆရာတော်ဖီလစ်ဖြစ်ပြီးသူဟာ85နှစ်ပြည့်ကနေဖြစ်တာကြောင့်သူ့နေရာမှာဆက်ခံဖို့ဆရာတော်လူကတ်ကိုရွေးချယ်လိုက်တာပါဆရာတော်ဖီလစ်ကလည်းဝါဒေတာမှာကက်သလစ်ကျောင်းတွေပြန်ဖွင့်ဝင်ရဖို့စူးစမ်းနေသူဖြစ်ပါတယ်။ကက်သလစ်ကျောင်းတွေအရေးပေးပို့လာတဲ့စာကိုလက်ခံရရှိထားတယ်လို့ UWSA လာရှိုးဆက်ဆံရေးယုံပြန်ကြားရေးဦးညီရန်ကပြောပါတယ်
။အဲတောင်းဆိုတာတော့စာတော့ကျွန်တော်စီမှာရောက်ကျွန်တော်စင်ဌာနချုပ်တော့ပို့ပြီးပြီ။ Loss ရတော့ဟိုဌာနချုပ်ကတဆုံတရားအကြောင်းပြန်လာတယ်လည်းမရှိဘူးလေနော်
။1992ခုနှစ်ကာလလက်ရှိရန်ကုန်ကက်သလစ်သာသနာပိုင်ဂိုင်းချုပ်ဆရာတော်ကာဒီနယ်ချားဘိုးစ်လာရှိုးသာသနာပိုင်ဖြစ်ဆောင်ရွက်နေစမှာ UWSA ကဝါဒေတာမှာကက်သလစ်သာသနာပြုပေးဖို့ဖိတ်ခေါ်ခဲ့ဘူးလို့သိရပါတယ်။ဒါပေမဲ့ဝါဒေတာအတွင်ပညာသင်ကြားရေးနဲ့ကျန်းမာရေးကိုသာလှုပ်ဆောင်ပေးဖို့အဓိကဖိတ်ခေါ်ခဲ့တာလို့သိရပါတယ်။ဒါကြောင့်ဝါဒေတာမှာသာသနာမပြုနိုင်ခဲ့ဘဲကျန်းမာရေးနဲ့စာသင်ကြားရေးကိစ္စတွေကိုသာဆောင်ရွက်ခဲ့ရတယ်လို့ဝါဒေတာကို1995ခုနှစ်ကတွားရောက်ခဲ့တဲ့ဖာသာစိုးနိုင်ကဆိုပါတယ်။ဖာသာလူကတ်ကိုသာသနာပိုင်ဖြစ်တင်မြှောက်လိုက်တာဝါဒေတာအတွင်သာသနာပြုရေးတွေမှာပုံမထိထိရရဆောင်ရွက်နိုင်ပြီးဖိနှိပ်ခံထားရတဲ့ဘာသာရေးလုပ်ငန်းတွေအတွက်လည်းပုံမလှုပ်ဆောင်နိုင်မယ်လို့ယူဆကြပါတယ်
။သူ့ကိုသာသနာပိုင်အဖြစ်တင်မြှောက်လိုက်တာကပို့ပြီးတော့ဒီသာသနာပြုရေးမှာပေါ့အထောက်အကူပြုလိုက်မယ်လို့ကျွန်မအနေနဲ့မြင်တယ်။ဘာဖြစ်လို့လဲဆိုတော့အဲဒီဝါဒေတာမှာဆိုလို့ရှိရင်သာသနာပြုတာကနှစ်ပေါင်း100ရှိပြီပေါ့နော်။နှစ်ပေါင်းတော်တော်လေးကြာပြီးခရစ်ယာန်တွေလည်းများပြီးပြီးခဲ့တဲ့ပဲပိတ်သိမ်းတဲ့ကျောင်းကြီးထဲမှာပေါ့နော်အာရှီကျောင်းကြီးလည်းပါတယ်ဆိုတော့အခါကျတော့ဒီအခုဘာသာရေးနဲ့ပတ်သက်ပြီးတော့ဒီဖိနှိပ်မှုတွေကိုတစ်ဖက်တစ်လမ်းနေပြီးတော့ပေါ့နော်ပို့ပြီးတော့ဒီထက်မကဘာသာရေးလွတ်လပ်ခွင့်ရအောင်လဲဆွမ်းဆောင်နိုင်လိမ့်မယ်လို့ကျွန်မအနေနဲ့ထင်ပါတယ
်လာဟုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဥက္ကဋ္ဌဒေါ်အေးတီတာမြင့်ပြောသွားတာပါUWSA ဘက်ကတော့အင်ဂျီ30လောက်သာရှိတဲ့ကျွေးရွာတွေမှာဖျားချောင်း2ချောင်း3ချောင်းဖြစ်နေပြီးတချို့အမှုတော်ဆောင်တွေကအစွန်ရောက်တာတွေရှိနေတဲ့အတွက်ပိတ်ခဲ့တာလို့ထုတ်ပြန်ထားပါတယ်။ဆရာတော်လူကတ်စ်ဟာဝါဒေတာအပါအဝင်ရှမ်းပြည်မြောက်ပိုင်းကက်သလစ်သာသနာပြုလုပ်ငန်းတွေကိုပါဦးစီးဆောင်ရွက်ရမှာဖြစ်ပါတယ်။လွတ်လပ်စွာကိုးကွယ်ခွင့်နဲ့ပတ်သက်လို့မေကွန်းထုတ်စရာတွေရှိနေတဲ့ရှမ်းမြောက်ဒေသမှာသာသနာပြုလုပ်ငန်းတွေကိုဆရာတော်လူကတ်စ်ပုံမထိရောက်စွာဆောင်ရွက်နိုင်ဖို့မျှော်လင့်ချက်တွေရှိနေကြပါတယ်ရှင်။ကျွန်မဝေယမိုးမြင့်ပါ။